မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတတနှစ်ပြည့်မင်းကွန်းပြောတဲ့အထက်မှာပြည်ရင်းပြည်ပစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းအဝိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝန်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေတယ်လဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာရေးအကဲခတ်ပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြွန်းနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်တော်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပြည်နိုင်ဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးပြီးတော့သုံးသက်ချက်ကိုကြားခဲ့ပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်မှာနိုင်ငံတကာပိတ်ဆို့တံခါးအရေးယူတာရှိခဲ့တဲ့စစ်ဆေးရေးတွေကလည်းနိုင်ငံတကာကိုဂူးမဆိုင်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးဖက်နဲ့ဒီအယက်သားအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာတိုင်းဝမ်းနဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထိမြအရေးပါနေပြီလဲကိုအောင်သူငယ
်ဟုတ်ပါတယ်အရေးပါပါခင်ဗျာကျွန်တော်သူသဖြင့်တော့ကျွန်တော်တို့လူမဖုံပြူတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အခုကြီးထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းငွေလိုကိစ္စမျိုးလည်းစဉ်းစားပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အပြည်နယ်မှာပူကောင်းတဲ့အနေထားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကွန်းကမှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖုံပြူရေးဟိုမူဝါဒပေါ့နော်ဒါဟိုကျင်းလာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်။ဆိုတော့ဒါကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာသူပြောသွားဦးတာရှိပါတယ
်။ Okay ဆရာဦးတင်ဆွေရဲ့သဘောထားခင်ဗျအခုချိန်မှာဒီမြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုကဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျ
။ Okay နိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးပါတယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီအင်ဂျင်ပြင်းပြမှုတုတ်တဲလာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းကနိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်နိုင်ငံတကာလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်ဒါကအပြန်လာမှာတာဝန်ဟိုရှိသလိုဟလာခံစားကွန်းလို့ပြောမယ့်ဟာတွေလည်းခုနကိုအောင်သူကြီးဆွေးနွေးသူပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာခေါင်းအောင်ကြိုးစားဖို့တာဝန်ရှိရဲ့အရေးလည်းအမှန်တမ်းမှကြီးပါတယ်ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကာလမှာခုနပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကြလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့လိုအပ်တယ်လို့တော့အောင်ဆန်းစုကြည်ကထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးချက်ကြီးအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖူးထစ်ဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂတို့လို့ဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်းနိုင်ငံဖြစ်တဲ့ပြည်ပကဆွတ်ဖက်စရာမလိုဘူးဆိုတော့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူညင်းကိုကျွန်တော်ဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ပြောသလိုပေါ့လေကမ္ဘာအတိုင်းအဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရပ်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျာ
အဲ့တော့ခက်တယ်ခင်ဗျာဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်ကြည့်မခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်ဆိုတော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွင့်ရေးချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီချက်လက်စုံစမ်းလေးလာရေးကော်မရှင်တောက်ဆူလာရေးလည်းရှိပါတယ်။ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့ဇီယာကတော့ဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့ဟာမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာပြန်ဆိုးမှုခုံရုံးတင်ဖို့ပေါ့နော်။ဆိုတော့ဒါတွေပြောလာတာတွေရှိပါတယ်။ တော့နောက်တစ်ခုကကျတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ဒီဟိုကုဘာသာကိုကာကွယ်စောင့်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောစောင့်ရှောက်ရအောင်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒဏ်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိချမှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့အရေးပါလာတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးထက်စေသဘောထားခင်ဗျာဒီနိုင်ငံတကာသဘောထားအမြင်တွေကိုအလေးပေးစောင့်ဖို့လဲလိုရဲဆိုတာကိုဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အစိုးရဘိုင်းဆိုတော့တော်တော်တော့ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကာပါအစိုးရရှိတယ်ဟာလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုဂ္ဂိုလ်ရတာဝန်ယူထားတဲ့တမတော်ဆိုလို့ဟို၃ဘိုင်းလို့ရှိနေတော့ကဒီ၃ဘိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ဘိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော်တော်ခက်တယ်ဟိုအမနာရပြောရင်တော့ရှိနေလို့သားလေပုံရိပ်ကျွန်တော်တို့ကြာဆင်းနေတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတာပေါ့ဒီနိုင်ငံရဲ့အရေးအသွေးလုံနိုင်ငံနဲ့ဆိုတာမှာတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပထမချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူအခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီးသုံးချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အာဒါလူခွန်ရေးဆိုတဲ့ကောင်းစေအောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီအဲ့တော့ဒါကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကျွန်တော်ပြောတဲ့တောင်းဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာတော့အမှန်တမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဆွေးနွေးပြည့်တဲ့ကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်ပုံမှာကိုရောက်နေပါတယ်သူတို့လည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးကဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံကလေတော်ဆက်ဆိုလက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြားမှာကြားညက်နေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောပါတယ်ပြောတာတိုင်းရတဲ့နေရာမှာလည်းအနောက်နိုင်ငံတွေကလည်းရင်းနှီးမြှုပ်နှံကျင်တယ်တစ်ဖက်ကပြည်ုပ်ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏတွေတော်တော်များနေတယ်အဲ့ဒီမှာပြည်ုပ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပမာဏတွေကလည်းပဲတချို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီကုကြားမှာအနောက်နိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နည်းလမ်းကိုရှာနိုင်တဲ့အတွေးပေါ်ပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျောက်ကဌာနတို့မှာလည်းအစိုးရသေးတယ်ပြဿနာလဲဆိုတော့တော်စားသူကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးပွားရေးကာလမှာသမင်းအိုးတွေကိုဟိုအိုးတစ်ထဲကိုသမင်းသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအဲ့အိုးတစ်ထဲမှာသမင်းသိုးတွေလည်းပါပေါင်းပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရတုံ့ပြန်ဖို့တော့လုံးနေပြီလို့ထင်တယ်လေ
โอเคကိုတင်သေးဝင်ကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငင်းကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းကိုလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးသားလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့ဆားလို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားတိတတာပေါ့လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင်းကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်မင်းကြီ
းဆိုအခုချိန်ကြီးတော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတယ်ဆိုတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေအထားကလည်းဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုတိုင်ကိုကြဝင်လေလာခြင်းနဲ့နောက်သတင်းမီဒီယာတွေကိုလွတ်လပ်စွာပေါက်ွင့်ပေးစွာမျိုးပေါ့နော်။ဆိုအဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့သလောက်ကအစိုးရကမပြီးနိုင်သလောက်ရှိပါတယ်။ဆိုအဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နဲ့ဟိုပြပွဲတွေတော့ရှိပါတယ်။နိုင်ငံကတန်တမန်တွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိပေမဲ့လည်းနိုင်ငံကဘက်ကမကြည်နက်တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ဒီဒုက္ခသည်တွေပြလာရေးပေါ့နော်။ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီ။ဒါပေမဲ့ပြန်ရောက်လာတဲ့အရေးအတွက်ကအတော့နည်းနေသေးတယ်လို့ပြောလို့ရပါတယ်
။ โอเคเสียอุทเทศเสียตบอราครับเนี่ยกูที่နိုင်ငံတကာဆက်ဆံရေးမှာအခုကျွန်တော်တို့ကဒီအခုဆိုးရလည်းပဲအရင်တော့လိုပဲကျွန်တော်မြန်မာနိုင်ငံနိုင်ငံခြားရေးမူဝါဒဒီဘယ်မလိုက်ပဲနဲ့တက်ကြွတဲ့မူဝါဒကိုရှင်းသုံးနေတယ်ဆိုတော့ဒီအခုဆိုရင် NLD ကလည်းအဆိုးရလောက်လာနှစ်နှစ်တော့ရှိပေါ့နော်ဆိုတော့အရင်ဆိုးရရင်လည်းစာလို့ရှိရင်ထူးထူးခြားခြားဒီမူဝါဒကိုရှင်းသုံးပြီးတော့လုပ်နေတဲ့နိုင်ငံခြားရေးမူဝါဒတွေမှာရောထူးထူးခြားခြားဖြစ်ဟိုမြင်မိတာရှိလားတိုးတက်မှုရတဲ့အပိုင်းတွေမှာ
โอเคဒီလိုရကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံခြားရေး policy ကဒီဘယ်မလိုက်ပေါ့နော်တက်ကြွတဲ့ဆိုတာကိုကျော်ကြီးနေဝင်လက်ထက်ကလေးကအဲဒီမူဝါဒချင်းသုံးတာပါပဲအဲတခြားနောက်ထပ်တက်တဲ့ကိုကျော်မူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအတူတူချင်းသုံးကြတယ်ဒါပေမဲ့ဟိုတိတိတိုင်အခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပိုဆိုးတယ်လဲပေါ့နော်ပုံရိပ်ကိစ္စကျွန်တော်မြင်တာတို့ဗျအဲနိုင်ငံရေးကိစ္စမှာအရင်စစ်စိုးရဒီလက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာအတော်တော်လေးဟိုအလားလာကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကဒီလိုပြဒီလုံနိုင်စွာရှိတဲ့အစိုးရဒီတိုင်းမှာအာဟိုအဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအာဏာချုပ်တီထောက်ပြပြီးတော့နောက်ယူကောက်ပွဲအတွက်ဟိုမဲပြင်းတဲ့ဟိုအစိုးရမဟုတ်တဲ့အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တာပေါ့နော်နောက်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်ကသံသယရှိတယ်အဲ့တော့ဟိုโอ้ဒီ energy ဆိုရဲဟိုကမကောင်းဘူးပေါ့เนาะအဲ့ဒါဒီနေ့အချင်းဒီအဲ့တော့ဒါကိုပုံရိပ်ပြင်ဖို့လိုတယ်လို့တော့အောင်ဆောင်စုကြည်ထောက်ပြခြင်းဟာနိုင်ငံတကာကိုဟိုကျွန်တော်တို့နိုင်ငံဟာဟိုနိုင်ငံကြီးသားနိုင်ငံကြီးတစ်ခုခုဖြစ်အောင်တော်ဝေတည်တဲ့အစိုးရတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့အစိုးရတစ်ခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအလုံးကဝိုင်းလှုပ်ကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့โอ้แต่ฝ่ายตัวนี้น่าแลใจเนาะเราปุ๊ยโหเปลี่ยนกองลาไหนมาป้อครับ
โอเคป่ะเสียสรุปเราที่ซุนนี่เวอร์ตัวคู่เสร็จตัวท่าแล้วรอบปกคู่นี้แลลีไลน์มาชื่อนี่บาเลยสรุปอิงซงก็รยางกุนမျိုးอ่ะโกมิ้นๆขึ้นไปได้โกมิ้นๆเนี่ยตัวเราแลซุนนี่ลงยาบาครับ
โอเคโอเคโอเคตัวเราโหใจเจอตัวได้อันนี้ถ้าก็ตัวก็ด่าอินเทอร์เน็ตป่ะเนาะดีเรนเกษตรโหที่ก็ตัวมันนั่งอยู่พี่แล้วตัวเราที่มันน้าเลยอ่ะป่ะเนาะတို့တော့ဒီကကျွန်တော်တို့နိုင်ငံကသွားပြောလို့ဒီဥအကောင်းနေရာကနိုင်ငံကလည်းဆက်ဆက်တယ်ကျွန်တော်အင်တာနက်ပါအစ်စာနဲ့ပါပြောရမှာပေါ့နော်အဲ့အင်တာနက်ဆိုလည်းကျွန်တော်ပြောရမှာဒီကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဂျားထဲမှာကျွန်တော်တို့နိုင်ငံကဂျားရက်ကလေးမျိုးတွေဖြစ်နေရကြကျွန်တော်ညီရနော်ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနဲ့နိုင်ငံကဟိုပြိပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအဲတိုင်းကြက်ခတ်ကျွန်တော်တို့ကပြောမယ်ဆိုမိသားဟိုတော့ဗျာဟိုကျွန်းလက်ကောင်ခတ်တဲ့ကြာမိသားစုတွေဖြစ်နေတာပေါ့။အဲဒါကကျွန်တော်ဟိုဒီလိုမျိုးကြီးကျွန်တော်မှတ်ချက်ပေးခြင်း။ဟု
တ်က
ဲ့။ဟိုကတော့ဒေါ်ဆန်းဟုတ်ကဲ့ဒေါ်ဆန်းသူကြီးရဲ့ဒီလက်ရှိဒီအင်တာနက်ရှင်နယ်မှာပတ်သက်ပြီးတာဝန်ရုပ်တဲ့နေရာမှာသူကကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီဒီကကြုတ်ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုပ်နိုင်ခဲနဲ့ဘလောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုပ်လို့ကျွန်တော်အချင်းချင်းပဲလေညာ
โอเคဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဟုတ်ဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေကိုညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ရင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတော့သဘောထားဟိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်
โอเคကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တူကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံပါကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါရဲ့ဗျ။ညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့။ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမူတည်ရလို့ပဲကျွန်တော်တမ်းပါပါတယ်ဗျ။ဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြရစေ။အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Faye ဆိုတဲ့ပြဿနာဖြစ်တယ်။မိုက်ကယ်ဖေးကပါလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သ tu pinbu chin sha de twe singapore naingan ma tu o chain le jet ne thong thong la thau la cha de paw ya chan yin paw a ri u sa lu kun yi shu daw ya pyo pi do da ha ma chit thai bu so ya american a taw so ba de ya a ro singapore wa go chauk daw wa tin tin yin yin me yat di ba de ya yat di de kha naw song ja do ya hni de paw hni de kha ja do ho clinton a hni de kha ja do chain nge che shot pi lai de paw so lo de taw paw wa ကိုယ့်ရဲ့ အချုပ်ချာအာနာဟာကိုယ့်ရဲ့လက်ထဲမှာပဲရှိရတယ်သူများကိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်ဟလာဟန်ကိုကိုမန်တုကိုဆိုတဲ့စကားဒါမှားမှားပါဘူးဗျနော်ဒါတစ်ခုပါနောက်တစ်ခုကတော့အမေရိကန်ကနော်ဥပမာတကယ်အဖြစ်ပြက်ပါနော်ကိုယ့်ရဲ့၄ခုနှစ်မှာပဲကျွန်တော်ဟိုဖြစ်တဲ့အခါကျတော့ဒီ
မလေးရှားကိုသွားတဲ့အခါကျတော့အဲ့ဒီမလေးရှားမဟာဗျာကျက်တစ်ခုထုတ်ထားတယ်အဲ့ဒီထုတ်တာကပါလဲဆိုတော့တက်ကတိ2020နဲ့ဆယ်မှာဖွံ့ဖြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကြော်ညာချက်ထုတ်တယ်ထုတ်ထားတဲ့အခါကျတော့သူရဲ့အာဂျန်ဒါပေါ့ကိုယ်တိုင်နဲ့ခုနှစ်ခုနှစ်မှာခိုက်ရှိဝင်တယ်ဆိုတော့ကြောင်းမယ်ဆိုပါစို့2000နဲ့တစ်ခုနှစ်ကြာတဲ့အခါကျတော့မလေးရှားဟလာဟိုပြဿနာဖြစ် population shika tu lo ye chauk kwet paw no tu lo ye du re ne tong pi lo dai bi tuku o phyo phet bu chan di kae le so da a tin sha ba le ja naw song tuku jan lo that pyo bya di naw song a ara ba pyo jin da le so lo aku sorry min da tu ko dai ka won khan kae ba le khmyar a lo 82 khu ne ma american nga ni pi lo russia wo phyo cha pi lai de kha ma community wa da ma pyan ba aw lo a twet တို့ရဲ့ဟာလာနော်အာရတ်နိုင်ငံကြီးရဲ့ပတ်စံနဲ့ sorry ဟာရှင်းပြောလို့ရှိရင်တို့ရဲ့ ideology ကို export လုပ်ဖို့လုပ်တဲ့အတွက်ဒီနေ့ကျွန်တော်တို့ကအဲ့ဒီ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာအဲ့တော့ IR တိုင်းဟာအစ်စ်မဟုတ်ပါဘူးအတုတွေရောနေတာပါအဲ့ဒါကိုကျွန်တော်တို့ကခံစစ်လုပ်ပြီးအလုံးတလုံးနေနဲ့လုပ်နေတဲ့ဖူတဲ့ကွာတိုင်းပြည်ရဲ့အချိန်မျိုး waste တယ်လို့ထင်ပါတယ်
โอเคเจซูอ่ะဒီမှာတောတာရှင်တယောက်ကလည်းဒီမှာစာရေးတာရှိတာဒီဇောကိုဆိုတဲ့အကောင့်ပါရှင်မှာသူကတော့အထီးချမ်းပြီးကဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်ကနေနှစ်တရာပြည်တော့မယ်ဘာမှလည်းမဖြစ်ဘူးတဲ့ဘာကူညီမှမပေးပဲကို့လာကြက်မဲ့ကိစ္စတွေကိုလက်ခံစရာမလိုဘူးဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့တခုရှိတာမိုင်းမှာစစ်စိုးရဲ့လက်ထက်မှာနှစ်ပေါင်းများစွာအထီးချမ်းဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကိုလည်းဂရုစိုက်စရာမလိုဘူးဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေတာတွေကျွန်တော်တို့တွေ့နေရပါတယ်ဆိုတော့ကိုအောင်သူညင်းရဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်ဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းဒါဟိုရှင်းရှင်းလင်းလင်းရှိနေကြရလားကိုအောင်သူည
င်းဟုတ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်တူပါပဲဆိုတော့နိုင်ငံတကာကမလိုဘူးဆိုတဲ့ဟိုအယူဆအမြင်မျိုးနဲ့အများကြီးလူအများမှာရှိကြပါတယ်ခင်ဗျာဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အလျောက်ကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာကလေးတွေကာကွယ်ဆေးထိုးဖို့ကစလို့နောက်ပြီးဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေကအရေးကြီးပါတယ်ခင်ဗျဆိုတော့အဲ့ဒီအနေအထားမှာဟိုခုနဆရာဟိုဒါတော့တက်ဖြေလဲဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပါခင်ဗျာဆိုတော့အဲ့တော့ကျွန်တော်နိုင်ငံရဲ့ပုံရိပ်ဆိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေအထားရှိမှာမဟုတ်ပါဘူးအဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်အောင်ကြီးချမ်းသာတောင်းလင်းတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ထင်တယ်နိုင်ငံတကာရဲ့အမြင်ကိုလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခသည်တွေကိစ္စပါဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့တောင်းတင်နေတဲ့အရေးအတွက်အများကြီးရှိပါတယ်အဲ့ဒါကလည်းဟိုကောလာလာလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဦးတက်ဆွေသဘောထားရောခင်ဗျကျွန်တော်တို့ဒီဟိုနိုင်ငံတကာကယူဆိုက်ဆရာမလိုဘူးဆိုတဲ့အမြင်မျိုးတွေကလူလူကြားထဲမှာလည်းရှိနေတာဆိုတော့ဒီလူလူကြားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါသလဲခင်ဗျဘလို့တုံးတက်လို့
အမှန်မေးပြဒါမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးအဲ့ဒါလိုမြင်နေရတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်တယ်ဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွံ့တွေ့တဲ့အချိန်မှာပါတယ်အမေရိကန်တို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာ Kabama, who Aya, your Saya, your Lubuya, your Kizun Nangani Pite, Melgan Biron Sutio, Russia, India, Brazil, any Nangani, Mapau, Kya, Duran, and my home Yabau. Now, do dear to check our Nanganaga Lupio de Kama, Grota Magava. Grota Magam, Tama Yiba, the father Nangamontia Kuzanganangan, Lundema, Pamanang and Parao. Now, Grota Magaga Nipido, the Nanganaga Poe Macau. ကျွတ်တူတင်တဲ့အခြားကြောင့်လည်းအများကြီးတော့ရှိပေါ့နော်ဟိုတန်ခတ်အေးအေးယူထားတာခုထိ
ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုံကိုတရားလည်းရှိပါတယ်သူကတော့ဟိုရုံးမလာရင်ရုံးမချင်းသေးပေါ့လေသူကတော့အဲဒီ account နိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကန့်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဲဆိုရင်လည်းကိုတိုင်းပြည်အခြေအနေနဲ့ချိန်ထိုးလုံးရမယ်ဆိုတော့ဟိုမူမျိုးလို့ဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာဆန်ပြည်တွင်းဆန်ဆိုပြီးကွာချက်
General Amuda, Swan Korawa, so go ye, Nanya, Chusiwaga Bale, so Jao, General Prince of Wulan Luare, every Boma Chief, you are, so General Pantama, you win the Mulan Luare. So Pati Chagaragi, and the Asura Tetta Lagima, Jonsuki, Jonuare, so people diplomacy war.
ဒီသူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့ကံတမာရေးလုပ်ငန်းပေါ့ဆိုတော့ဒါတွေကိုတိုးလှုပ်ကြမယ်လို့ဂရိပေးခဲ့ပါတယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာရေးပုံရိပ်ကောင်းအောင်ပေါ့ကျွန်တော်ပြည်သူတွေဒါဆက်လုပ်နိုင်မလဲဒါကိုလည်းအဆူရအနေနဲ့စဉ်းစားသိမ်းပါတယ်လာလဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျာဟုတ်ကဲ့ဆရာဦးတည့်ဆိုရသဘောထားလဲဆွေးနွေ
ကျွန်တော်နိုင်ငံဟာဟိုတိတ်ပွန်ပြိုးတိုးတက်တဲ့နိုင်ငံအနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုလုံနိုင်တာကတော့တေချာပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းကြိုးစားနေကြတယ်လို့ကျွန်တော်မြင်တယ်ဆိုတာကိုယ်နိုင်ငံလည်းအခုတော့အောင်ဆုံးကြည့်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့ကြိုးစားမယ်လို့ကျွန်တော်တို့ဟိုယုံကြည်ရတယ် ဒီတော့ဝိုင်းပြီးကြိုးစားရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုကြိုးစားမှုတွေကိုရိုးသားသားအနေနဲ့နိုင်ငံအကျိုးစီးပွားကိုကြည့်ပြီးကြိုးစားမှုတွေပေါ်မှာအဲတကိုးရေးတပါတီတဖွဲ့တစုရဲ့အဲဟာလာလွန်လွန်လွားချက်တွေကိုနှိမ့်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့ကြိုးစားတဲ့အပိုင်းတွေကဆက်ကြိုးစားအဖြတ်လို့
ဒီကဘာလေမှာတာဝန်ပြီးတဲ့နိုင်ငံဆိုတာကကိုယ်နိုင်ငံကိစ္စကြီးပဲမကြည့်ဘူးเนาะဒေသတွင်းကိစ္စလည်းကြည့်လို့ရပါတယ် So not quite on Nangara Yirima, who we don't take a power move. So not quite on Nangara Sanji Sangimo, Kuna Bioki Sarimane, who are Lina in Mka, Shigawa, Ushabu, do the Lutimaria.
Okay, Pinna Sunu Pigere, Nimai, Kaka Kuantuni, Doctor Tinsu, Kuran Power Sunu, Sai Sunu Mimianuri, Totashin, Alo, two witches to my.